တရုတ်ကွန်မြူနတီပါတီရဲ့တွင်းရေးချက်လက်တွေကိုပြပကဝက်ဘ်ဆိုက်တစ်ခုကိုသတင်းပေါက်ကြားခဲ့မှုနဲ့သတင်းတော်တူကိုတရုတ်တရားရုံးက2009ခုနှစ်ချမှတ်လိုက်တဲ့အကြောင်းအကျိုးဆောင်ရှင်တွေကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကဘေကျင်းမြို့မှာတကားပဲရုပ်တရားရုံးတင်စစ်ဆေးခံခဲ့ရတဲ့အသက်82နှစ်အရွယ်သတင်းတော်ကောင်ယူကို9လကြာဒီကနေ့မှာပဲနိုင်ငံတော်လျှော့ဝှက်ချက်တွေကိုပြပကဆက်သွယ်ရေးထံပေးပို့မှုနဲ့ပြည်ထောင်ချမှတ်လိုက်တာပါ။တဲ့နောက်မြို့သူမိကတော့သူ့မှာအပြစ်မရှိတဲ့အကြောင်းခုခံချိပါခဲ့ပါတယ်။ပေါက်ကြားခဲ့တယ်လို့ဆိုတဲ့မှတ်တမ်းထဲမှာတော့ကွန်မြူနတီပါတီကချင်းချောက်မှုဖြစ်ယူဆထားတဲ့အနောက်နိုင်ငံကဒီမိုကရေစီအယူဆတွေ၊စံတန်မိုးတွေ၊လူ့ခွင့်ရတဲ့သတင်းစာလွတ်လပ်ခွင့်စတာတွေကိုဖြန့်ဝေတာမလုပ်ဖို့တတိပေးထားတာပါ။ရှင်းနေဖြစ်သူကတော့စီရင်ချက်ကိုပြန်ပြီးအယူခံဝင်မယ်လို့ပြောပါတယ်။ဝါရင်သတင်းနောက်ကောင်းဟာအရင်တုန်းကလည်းတရုတ်အာဏာပိုင်ရဲ့ဖမ်းဆီးတာကိုခံခဲ့ရဘူးသူပါ။တိုက်ခိုက်အင်အားစုတွေထုတ်ဝေပြီးတရားနာမင်ရင်ပြင်းကဆန္ဒပြပွဲတွေပေါ်ပေါက်လာပြီးတဲ့နောက်အာဏာပိုင်ကပိတ်ပစ်လိုက်တဲ့အပတ်စဉ်စီးပွားရေးစာဆောင်တစ်ခုမှာလက်ထောက်အေဒီတာဖြစ်တာဝန်ယူနေစဉ်1989ခုနှစ်တုန်းကလည်းကျောင်းသားတွေဦးဆောင်တဲ့လှုပ်ရှားမှုကိုအားပေးတဲ့စောင်းမတစောင်းကြီးသားမှုနဲ့ဆက်လက်လက်ချာဖန်ခံခဲ့ရတာပါ1994ခုနှစ်တုန်းကလည်းဟောင်ကောင်မီဒီယာတစ်ခုကိုသတင်းပေးခဲ့တဲ့အတွက်နိုင်ငံတော်လျှော့ဝှက်ချက်ပေါက်ကြားမှုနဲ့ထောင်နှံ6နှစ်အပြစ်ပေးခံခဲ့ရဦးပါတယ်